စ်ထွေမျိုးနယ်တရားရုံးမှာမတရားသင်ဆက်သွယ်မှုနဲ့အမှုရင်ဆိုင်နေရတဲ့ချင်းပြည်နယ်ပလဝမျိုးနယ်ချင်းလဝကျေးရွာကရွာသား73ဦးကိုတရားရုံးကဒီနေ့ပြန်လွှတ်ပေးလိုက်တာပါ။အေးအေးအဖွဲ့ကိုရိတ်ခါထောက်ပံ့နေပံ့ပိုးမှုတွေလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ကြောက်တော်အခြေဆိုင်တမတော်အရာရှိတဦးကပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကကြောက်တော်မျိုးနယ်တရားရုံးမှာတရားစွဲဆိုခဲ့တာပါ။အဲ့ဒီအမှုကိုစစ်ထွေမျိုးနယ်တရားရုံးမှာရုံးပြောင်းစစ်ဆေးခဲ့ပြီးတဲ့နောက်ခိုင်လုံတဲ့ဆွဆွဲချက်တွေမဟုတ်တဲ့အတွက်ဒီနေ့ဆွဲချက်တင်တဲ့မတင်တဲ့ဆုံးဖြတ်တဲ့နေ့မှာပဲပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။အမှုကိုလိုက်ပါဆောင်ရွက်ခဲ့တဲ့တရားလွှတ်တော်ရှေ့နေဦးထွန်းလကဒါဟာမှားယွင်းမှုလို့တရားရုံးကသုံးသပ်ပြီးတော့ပြန်လွှတ်ပေးလိုက်တာဖြစ်တယ်လို့ RFA ကိုပြောပါတယ်။
အဒီကကဟိုဒီလိုပတ်စံနေဆွဆွေးတဲ့ဟာကအဲ့ဆွဆွေးတဲ့ပုံမှန်နဲ့မညီဘူးပေါ့ဗျာအားကြောင့်ဒီအမှုကိုမှားယွင်းမှုဆိုပြီးတော့ပြောလိုက်တာပေါ့အမှုဆိုင်ကတော့အဲ့မတရားအသိဥပဒေပုံမှန်စက်ခွန်တင်းနှစ်ပေါ့နော်ပထမဥစ္စာဆွဆွေးရတော့26ရောက်မှ73ရောက်ကတရားရှိမှခံရဘူးအခု73ရောက်ဥပဒေတရားဆွဆွေးခံရတယ်ချောင်းပြချက်ကတော့ဒီ AA ဖွဲ့ကိုစစ်စစ်ထောက်ပံ့တယ်ရိတ်ခါပိုးတယ်ပေါ့အဲ့ဟာမျိုးကြောင့်လည်းတရားဆွဆွေးရပေါ့
ချင်းပြည်နယ်ပလဝမြို့နယ်မှာရခိုင်တပ်တော် AA နဲ့တမတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလကပလဝမြို့နယ်ချင်းလဝကျေးရွာကရွာသား24ဦးဟာရခိုင်ပြည်နယ်ကြောက်တော်မြို့ကိုထွက်ပြေးရောက်ရှိလာခဲ့ကြတာပါဖေဖော်ဝါရီလ4ရက်နေ့မှာတော့အဲ့ဒီရွာသား24ဦးနဲ့သူတို့ကိုလက်ခံခဲ့တဲ့ကြောက်တော်မြို့ကအိမ်ရှင်အမျိုးသားနဲ့အမျိုးသမီးတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါစုစုပေါင်း26ဦးတည်းက73ဦးကိုခံဝင်နဲ့ပြန်လွှတ်ပေးခဲ့ပြီးတော့ကြံ73ဦးကိုမတရားအတင်ဆက်သွယ်မှုနဲ့အမှုဖွင့်စစ်ဆေးခံရပြီးတဲ့နောက်အချိန်10လကျော်ကြာဒီနေ့မှာတော့မှားယွင်းဖမ်းဆီးတယ်ဆိုပြီးတော့ပြန်လည်လွတ်မြောက်လာကြတာလည်းဖြစ်ပါတယ်အလားတူမြောင်မြို့နယ်ဖျားကြီးကျေးရွာကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အမှုရင်ဆိုင်ခဲ့ရတဲ့အသက်60ကျော်အရွယ်ဦးမောင်စိန်လာကိုလည်းမှားယွင်းဖမ်းဆီးမှုလို့သုံးသပ်ပြီးတော့စစ်ထွေခရိုင်တရားရုံးကဒီနေ့ပြန်လွှတ်ပေးလိုက်ပါတယ်ဦးမောင်စိန်လာဟာပြီးခဲ့တဲ့နှစ်မတ်လ14ရက်နေ့ကငါးရှာဖို့ထွက်သွားရင်တမတော်ရင်တန်းကိုမိုင်းခွဲတိုက်ခိုက်တာနဲ့ကြုံရစင်မှာဖမ်းဆီးခံခဲ့ရတာပါရခိုင်မှာငါးဖမ်းတဲ့မျိုးကိုဘုံလို့သုံးနှုံးခေါ်ဝေါ်ပြီးအဲ့ဒါကိုနားလည်မှုလွဲပြီးတော့ဖန်စီတရားဆွဲဆိုခံခဲ့ရတာဖြစ်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ခဲ့တဲ့တရားလွှတ်တော်ရှေ့နေဒေါ်အေးနုစိန်ကပြောပါတယ
်သူမှနွားချောင်းနေရင်းနဲ့ကိုဖန်စီခံခဲ့ရတာဖြစ်တယ်ပြီးရင်ဟိုကျမတို့ရခိုင်ပြည်မှာငားထောင်တဲ့မြုံးကိုဘုံလို့ခေါ်တာကိုနားကလည်းထိုင်းနေဆိုတော့အဖိုးကြီးဘုံထောင်တဲ့လားလို့မီးတော့အော်ဟင်းငောက်ငန်းပြီးတော့မီးတော့ထောင်တဲ့တယ်လို့သူပြေတယ်ရွာမှာဘုံထောင်တက်တဲ့လူတွေရှိလားဘုံထောင်တဲ့လူတွေရှိလားရှိတယ်လို့ဖြေတယ်။ရွာကိုရောက်တဲ့အခါမှာသူထောင်တဲ့ငါမျိုးတွေကိုပြတာပေါ့လေ။အဲ့ဒါနဲ့ဆယ်လမိမိလောက်အဆုံခံပြီးတဲ့အခါမှာခုစစ်ချက်မကြီးမဲ့လွတ်တဲ့အမိကိုခံသွားတယ်ပြီးမှားရင်းမှုဆိုပြီးတော့တတ်မှတ်လိုက်တာပေါ့လေ။
ပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကလည်းရတိတော်မြို့နယ်အငူမော်ကျေးရွာကစက်ပြင်စရာအိုးဖောက်ခေါ်ဦးမောင်စံသိန်းကိုလည်းမှားယွင်းဖမ်းဆီးခဲ့တာလို့သုံးသပ်ပြီးတော့စစ်ထွေခရိုင်တရားရုံးကနေပြန်လွှတ်ပေးခဲ့ပါတယ်။ဦးမောင်စံသိန်းရဲ့နေအိမ်မှာလက်လုပ်ဘုံတွေတွေ့တယ်ဆိုပြီးတော့ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကတမတော်ကဖမ်းဆီးပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်စစ်ဆေးခံခဲ့ရတာပါရခိုင်ပြည်နယ်မှာအေးအေးအဖွဲ့နဲ့ပတ်သက်ပြီးတော့ဖမ်းဆီးတရားစွဲဆိုခံခဲ့ရသူတွေဟာခိုင်မာတဲ့တပ်တွေထွက်ချက်တွေမရှိတဲ့အတွက်တရားရုံးကပြန်လွှတ်ပေးတာတွေလည်းရှိလာနေရပါဒီအပေါ်မှာအမှုလိုက်ရှိနေတွေဘက်ကတရားရုံးတော်ဟာဥပဒေအတိုင်းမှန်မှန်ကန်ကန်စီရင်လာတာကိုတွေ့ရတယ်ဆိုပြီးတော့သုံးသပ်ပြောဆိုတာတွေလည်းရှိနေပါတယ်ဒါပေမဲ့ဘာအပြင်းမှမရှိတဲ့သူတွေအပေါ်တန်တရားနဲ့ဖမ်းဆီးခံရတာမျိုးကတော့နစ်နာတယ်လို့ဖမ်းဆီးခံရသူတွေကပြောဆိုကြပါတယ်ဒီနေ့တရားရုံးကနေပြန်လည်လွတ်မြောက်လာတဲ့ပလဝမြို့နယ်ချင်းလဝကျေးရွာကဦးမောင်ခိုင်ကတော့အပြစ်မရှိပဲဆယ်လားကျော်ကြာဖမ်းဆီးထိန်းသိမ်းခံခဲ့ရတာကြောင့်စီးပွားပြက်ခဲ့ရတယ်လို့ပြောပါတယ်
ကျွန်တော်ကဘူးမတရားတမ်းနဲ့ခဲစားတဲ့မှာမလို့ဘူးဖာကောဆုံးရှုံးနေတဲ့ဟိုတိကောက်ရှိပါတယ်ဗောအဲကျွန်တော်တို့ကဘူးဒီကိုရဲဘူးမအားလုံးဆောင်မှာတိကောက်ရှိအောင်လဲလူကဟောင်းနေသေးတာဒီအားလုံး
မတရားတင်ဆက်သွယ်မှုနဲ့ဖမ်းဆီးခံရလို့ဆုံးရှုံးနစ်နာမှုတွေအများကြီးရှိခဲ့ကြောင်းလူခွင့်ရေးအတွက်ပါနစ်နာခဲ့ရတာတွေရှိခဲ့ကြောင်းဦးမောင်ခိုင်ကရခိုင်ဘာသာစကားနဲ့ပြောဆိုသွားတာပါရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်အတွင်းရခိုင်တပ်တော် AA နဲ့ပတ်သက်လို့တန်တရားနဲ့အမှုဖွင့်ခံထားရသူဟာ900ကျော်ရှိတယ်လို့စစ်ထွေမျိုးအခြေစိုက်ဒဇင်ဥပဒေအထောက်အကူပြုအဖွဲ့ကထုတ်ပြန်ထားပါတယ်ရှင်